မြန်မာနိုင်ငံမှာဒီလပိုင်းဒီအတွင်းဒေါ်လာဈေးမြင့်တက်နေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့ကိစ္စမှာမြန်မာနိုင်ငံပြည်ထောင်စုဗဟိုဘဏ်အနေနဲ့တဒေါ်လာနဲ့ညီမျှတဲ့မြန်မာကျပ်ငွေတန်ဖိုးကိုချတဲ့ဈာဝင်ဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့ပေမဲ့တကယ်လက်တွေ့မှာတော့ပြည်တွင်းမှာထွက်ပေါ်နေတဲ့မသေးကြတဲ့စိုးရိမ်စရာသတင်းတွေကြောင့်မြန်မာပြည်တွင်းဒေါ်လာဈေးဟာမငြိမ်မသက်ဖြစ်နေရတယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေကပြောပါတယ်အခုလိုမြန်မာကျပ်ငွေတန်ဖိုးကျနေတဲ့ကိစ္စကိုပြည်ထောင်စုဗဟိုဘဏ်အနေနဲ့ဘလို့လှုပ်ဆောင်ပေးနေတာရှိပါသလဲလို့ဗဟိုဘဏ်ရဲ့နည်းပညာဆိုင်ရာတာဝန်ရှိပုဂ္ဂိုလ်စီးပွားရေးပညာရှင်ဦးကျော်မင်းထွန်းကိုမေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ
်။လို့ဆိုရင်တော့ဗဟိုဘဏ်ရဲ့ reference rate ကိုကျွန်တော်တို့ဒီ market rate ရေပေါ့ inline ပြောင်းနည်းနည်းလေးသူတို့ကမြင်လိုက်ကြပါလို့။ reference rate က1200ကျော်နေရော1200ကိုတက်သွားတာပေါ့လေ။ဒါတော့ဒီဘူဘာလုံးနေရတယ်လေ။ Monetary policy ရတော့ဒီမှာဒီကြီးသေးရ inflation ကိုလည်းရောအောင်လို့ပါလို့လုံးတော့လုံးနေရတယ်လေ
။ဒေါ်လာဈေးတက်ပြီးတော့မြန်မာငွေဈေးကျနေတဲ့အကြောင်းရင်းတွေကဘာလဲခင်ဗျ
။မြန်မာငွေကတန်ဖိုးကျသွားတယ်ဆိုတာကသူတို့ပြည်ပအကြောင်းရင်းလေးပါတယ်။ပြည်တွင်းကအကြောင်းရင်းလေးရှိတာပေါ့နော
်။ဟုတ်ကဲ
့။အဲ့တော့ပြည်ပအကြောင်းရင်းကတော့ဟိုခင်ဗျားပြည့်တဲ့အချိန်မှာဒေါ်လာကအခုဟိုပေါ့တန်ဖိုးတက်လာတယ်။အော်အမေရိကန်စီးပွားရေးကလည်းကောင်းလာတယ်။နောက်တစ်ခုကရေကြဲရဲ့ဒီဘိုဂန်ပေါ်လစ်စီကလည်းစီးပွားရေးတောင်းတော့ငွေရည်အများကြီးချဲ့တယ်အောင်ရပ်လိုက်ပြီးတော့သူကမော်နတရီတိုက်တင်းကြီးခေါ်တာကိုငွေရည်နည်းနည်းကျအောင်ပြန်လုပ်လိုက်ကြဆိုတော့အဲ့ဒါဒီကြောင်ဒေါ်လာကြီးကတက်လာတယ်ဆင်းရဲကမှာဆိုတော့ဒါပြည်ပအကြောင်းရင်းပေါ့အဲ့ဒါကကျွန်တော်တို့လုပ်လို့မရဘူးလေပြည်တွင်းအကြောင်းရင်းကတော့ခုနကျွန်တော်တို့ဘတ်ဂျက်မှာလူငွေရည်များလာတယ်ပြည်တွင်းမှာခုနလာစာရီတူတာတော့နော်ဒီနောက်တစ်ခါကျွန်တော်တို့နိုင်ရတဲ့ဒီဘလုံးမဲ့အတွက်သုံးဆွဲရတဲ့ investment တွေကဒီဝိုင်းဆောင်ကြီးချဲ့နေရတာ哦အဲ့တော့တုံးစီပြင်းရတယ်ဆိုတော့တစ်ခါကဒီလိုမျိုးမှာလဲဝင်ပေါင်းမှမှုကလဲနည်းနည်းတက်လာတာပေါ့တက်လာတော့အဲ့ဒါကိုတော့ကျွန်တော်တို့ဒီဘက်ကဝေကြီးနည်းနည်းနေနေပေါ့ကျွန်တော်လုပ်တယ်နောက်တစ်ခါ trade ကြတော့လဲဘူဘာလုပ်လို့မရဘူးလေကုန်သွယ်ရေးမှုကလည်းကတော့ trade မှုစီရလဲတွားဒီ import နဲ့ export ကိုဘာမှကျွန်တော် control လုပ်မရဘူးဘယ်လို import တွေကိုတင်ရမယ်ဘယ်လို import တွေရောမတင်ရဘူးအဲ့လိုကန့်တတ်ချက်ကလဲကျွန်တော်တို့လုပ်လို့မရဘူးလေအဲ့ဒီလိုလည်းတော့ပြီးလို့မရဘူး။ဒီနိုင်ငံသားပစ္စည်းရလည်းလူတွေကဒီ consumption ပေါ့သုံးဆွဲမှုကလည်းများလာတော့ဒေါ်လာဒမန်ကလည်းဒီတိမ်းမှာများလာတာပေါ့။အဲ့တော့အခုနိုင်ငံသားဝင်လာတဲ့ community တချို့ကလည်းသူတို့ဒေါ်လာကိုပြန်ပြီးတော့ဟိုဒမန်ပြန်များလာတော့တစ်သက်ကဒေါ်လာကဟိုပို့ပြီးတော့လူတွေကလိုလာတယ်။ဒီတိမ်းမှာလည်းဒေါ်လာဒမန်များတယ်။တစ်သက်ကစက်က supply ကရန်များလာတယ်။စက်တွေကတိုးလာတယ်။အဲ့ကြားထဲမှာကျွန်တော်တို့ကဒီကြက်ငွေရအတမိုးကျတဲ့ pressure တွေပေါ့နော်အဲ့ဒါကြီးကလည်းရှိတယ်ဆိုတော့ကျွန်တော်တို့ဘူဘာအနေနဲ့ကတော့ဒီလုံနိုင်တဲ့ဝင်ချင်းပြည်တိုင်းအကုန်လုံးတော့လုံနေတာပဲ
ဒီမြန်မာနိုင်ငံအနေနဲ့ကအခုလက်ရှိဖြစ်ဖြစ်နေတဲ့ဒီအကြက်တဲအတွက်ကဆရာတို့ဘူဘာအနေနဲ့ကအကောင်းဆုံးလုံနိုင်တာဘာရှိလဲခင်ဗ
ျဘူဘာကတော့ဒီလုံနိုင်တဲ့ဒီဝင်ချင်းပြည်တိုင်းလည်းရှိတယ်လေအဲ့ဒါကြီးတော့လုံနေတာပဲလုံနေတယ်ဒီအခုဖြစ်နေတဲ့အခြေအနေကလည်းဒီလိုကလည်းမဟုတ်တော့ဘဲနဲ့တစ်ခါကသာရှိလဲလို့ဆိုတော့ကျွန်တော်တက်နစ်လို့ခေါ်တာပေါ့နော်ဟိုထိတ်လန့်စိုးရင်ပြီးတော့စိုးရင်မှုနဲ့ရောင်းဝယ်ပြီးဖြစ်လာတယ်နောက်တစ်ခုကဈေးကစားနေတဲ့အခါမျိုးတွေရှိလာတယ်ပေါ့အဲ့ဒါတွေကတော့ကျွန်တော်ကသူ့ရဲ့စိုးရင်တောင်းကြမှုတွေမရှိရအောင်လို့ကဲဒါကကောင်းပြီလို့တော့ဒေါ်လာကိုဂမန်းရှိတဲ့လောက်ကိုဖြည့်ပြီးနေတယ်ဆိုတာကလည်းကျွန်တော်တို့မှာကတ်တဲ့စီးပြီးရမရှိဘူးလို့